ပြည်ရဲ့ပိုင်းကလည်းနေပြီးတော့ကျင်းထောင်ကိုပြောင်းရွှေ့ခံရရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုဒီနေ့မှပထမဆုံးအကြိမ်အကျင်းထောင်တွေကိုထောင်ဝင်စားတစ်စီးတချို့ပေးခွင့်ရခဲ့တယ်ဆိုပြီးတော့နေဆက်တဲ့တိုင်ဝမ်ကပြောပါရယ်အကျင်းထောင်စီးမင်းတွေအတိုင်းလိုင်းနာကျင့်သုံးခွင့်နဲ့နေထိုင်ခွင့်ပြုထားပြီးတော့အကျင်းဦးစီးဘက်ကဒေသစီစဉ်ပေးထားတဲ့ဝန် ရလက်ထက်အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့ကိုဆွဲဆိုထားတဲ့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လုပ်တဲ့ဆိုတဲ့အမှုကိုဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ရုံးချင်းမှာဒေါက်တာဆန်းစုကြည်ကိုကြမ်းကြမ်းမှမှတွေ့ရပြီးတော့သမဦးဝင်းမြင့်ကတော့စဖန်းစင်ကလေးကထားတဲ့အတိုင်းနေအချင်းထောင်ဝင်ပြီးလာရောက်ကြားနာတယ်ဆိုပြီးတော့သိရပါတယ်။ဒီနေ့ရုံးချင်းမှာပြန်ခေါ်တက်တဲ့အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးရဲရဲလွင်ကိုစစ်ဆေးခဲ့ပါတယ်။ဒီနေ့စစ်ဆေးတဲ့အမှုအပါအဝင်ဒေါက်တာဆန်းစုကြည်ပေါ်မှာဆဲဆူထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်တာဆန်းစုကြည်ရဲ့ရှိနေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။လက်တလောချိန်မှာတော့ဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုပေါင်းက18ခုထက်မနည်းရှိပြီးတော့ဒီထဲက6မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ထားပြီးဖြစ်ပါလိမ့်။